ရတာလုံးကျင်းစားပြီးအဲဒီမျိုးတွေကကျင်းလာလိုက်လုံးနဲ့ဆဲနေတကြတယ်ဒီကအဲ့ဒီအမီးတွေပါပါကူတဲ့အမီးတွေနဲ့နောက်ပြန်ပြီးတော့အထာတာကျင်းစားပြီးဒီရပါလေပေါ်နေတာကိုအခုရှင်မပူဇာနေတဲ့ယောဂီနာတော့ဉာဏ်တိုင်းရောက်လာတဲ့အခါမှာပထမစားကြည့်ကြည့်ဆုံးသွားတဲ့နောက်ဒီမောဒဝိတ္တိကဝင်လာတယ်ရာဂာတိပြီးရပြီအောင်ရာဂာတိပြီးရဒီကဒီကယဉ်ပြီးပြီသွားအဲ့လိုပေါ်လာတော့ပေါ်လာပြီးတော့စားကြည့်ရတဲ့ရာဂာရောစားကြည့်ရစိတ်ရောကြောက်ကြတာကိုသူကပြီးတယ်ဒီရောဆိုရာဂာလေးကြောက်သွားပြီးရစိတ်လေးကြောက်သွားရာဂာပြီးရဆိုရင်ပြီးရလေးကြောက်သွားမှားတာလေးမှားပြီးရစိတ်လေးကြောက်သွားအဲ့ဒီရှိရလဲကြောက်နောက်ကလည်းကြောက်ပြီးတော့အရင်ကပြီးတော့ပြတ်တော့သွားတာကဒီလိုသိပြီသွားတယ်ဒါကြောင့်ဒီစဉ်းစားပြီးတရားသာခံနဲ့ဝိသုဒ္ဓေကသိခွင့်မရတော့ဘူးတရားသာခံနဲ့ဝိသုဒ္ဓေသိခွင့်မရတဲ့အတွက်အရာမပေါ်ဘဲမင်းချင်းမင်းချင်းဆက်တိုင်းနဲ့ပြည့်ဒါကြောင့်ယောဂီကမပြောတာလို့သာစားနေရအဲဒီရာကတော့ဘာမှမပေါ်ဘဲဖြစ်နေတာတွေ့အဲ့ဒါဟာဝိသုဒ္ဓေဖြစ်နေတာပါပဲဒီလိုများဆိုင်ဆိုင်ဒုက္ခတွေဖြစ်လာလို့အလိုလိုမစားမြင်တဲ့စိတ်တွေကဖြစ်လာတာနဲ့စားနေကြအတိုင်းပြီးရဆုံးဆုံးမစားတော့ဘဲနဲ့အပြစ်တက်လိုက်တာတွေတော့ရှိပါသေးတယ်။ဒါကသုတိယမှာလဲပြောပြမကောင်းတော့ဘူး။ဒီကုညာဉာဏ်မှာလဲခုနကပြောခဲ့တဲ့အတိုင်းပြောပြမကောင်းတော့ဘူး။အားလုံးဝါး၆ပါးကပေါ်လာရမြတ်တွေဟာပြင်းစရာညှိုးစရာတွေကြီးဖြစ်ပြီးသင်နေပါတယ်။အခုပြောခဲ့တာတွေကနိဗ္ဗာန်ညာမှာဖြစ်တတ်တဲ့သဘောတွေပါပဲ။ဒီလိုကောင်တွေကအကျုပ်ပုဂ္ဂိုလ်မှာလုံလုံကျဲကျဲတော်တော်များများဖြစ်နေတာပါလေ။ကျုပ်ပုဂ္ဂိုလ်မှာတော့အတော်အတန်းလောက်ပဲဖြစ်တာပါလေ။အဲဒီလိုမျိုးနေရာကလုံလောက်ရှင်တဲ့ဖြစ်တယ်လဲပေါ်လာပြန်တယ်။ဒီနေ့မှာတော့လူရှင်တော်ကဘောသနာမဇ္ဇဖြစ်ပြီးမိတော်ကြီးရဲ့ဒါမှမကောင်းဘူးဒါတွေကျွန်တော်ရှင်ကြီးကမှကောင်းမယ်လို့ဒီလိုလဲသဘောကျလာတာပါလေ။အဲ့ဒါမုန်ကြီးတို့ကတန်ညာတယ်။အဲဒီမှာအကုန်လုံးသူမင်းနဲ့ဆိုတာနိဗ္ဗာန်တရားပဲ။ဒါကြောင့်အဲဒီလိုသဘောကျပြီးသိရောက်ရှင်တာဟာနိဗ္ဗာန်စိတ်ကိုတကယ်ရောက်ရှင်တဲ့သဘောပါပဲ။နိဗ္ဗာန်ရောက်ရှင်တာဘယ်လိုလုပ်ရမလဲဆိုရင်ရောက်အောင်လို့အထူးအားထုတ်ပြီးတော့သဘောကျရပြန်တာပါပဲ။အဲဒါကိုပဋိပဌာန်ညာခေါ်တယ်။အဲဒီလိုအထူးအားထုတ်ပြီးရှိတဲ့အခါမှာအနိစ္စဒုက္ခအနတ္တသဘောတွေကပိုပြီးသင်ကြလာတယ်။အထူးအားဖြင့်တော့ဒုက္ခသဘောတွေကပိုပြီးသင်ကြရပါပဲ။ဒီသင်္ခါညာကိုလွန်သွားရင်ကသင်္ခါရုပ္ပက္ခညာကိုရောက်သွားတယ်။ဉာဏ်ရောက်တော့ယောဂီမှာအင်မတန်တက်တာပါပဲ။အထူးကြောင့်ညာမဆက်ရဘဲနဲ့အမှားကြီးလေးတွေကသင်္ခေမှုနဲ့တည်ပြီးအထူးကောင်းနေတယ်။ကောင်းနေပုံကတော့တိုင်ပြီးမှတ်နေတယ်ဆိုရင်အစပိုင်းနည်းနည်းတော့ပဲကျောင်းရဆိုင်သေးလေးရတယ်။အဲဒီကနောက်တော့သူ့ရှင်နဲ့သူတည်ပြီးသွားနေတယ်။နိုင်စိတ်ကလေးများပေါ်ပေးထားလိုက်တော့သူ့ဟာသူသွားနေတယ်လို့ပါပဲ။နာရီလိုက်ကမှာတော့အနေထိုင်နဲ့မပြင်းရဘူးအမှန်လည်းပြည့်မသွားဘူးကောင်းမြတ်ကောင်းနေတယ်ဉာဏ်မြောက်ခြင်းစီးစီးဉာဏ်လေးကတော့ကောင်းမြတ်ရဲကပဲမဲ့နောက်ချက်တမျိုးမျိုးကြောင့်ဘယ်မကြခင်အစီအစ်လေးပြောတာတဲ့အပန်းကြားပြီးစိတ်ရောက်သွားပြီးတော့လည်းအစီအစ်ပြောတာတဲ့လက်သက်စိတ်ကူးရခြင်းထွက်ပြီးတော့လည်းအစီအစ်ပြောတာတဲ့ညောင်းတာပူတာနာတာရတာဆန်းစွတာဒီလိုဒုက္ခဝေဒနာတွေပေါ်လာလို့လည်းအစီအစ်ပြောတာတဲ့အဲဒီလိုအခြေကျတဲ့ဘာလို့ညာပြန်ပြီးအခြေကျမှရတာတွေကလည်းတော့များရပါလေအခုညာကြတော့သိဉာဏ်ကြတာပဲအဲ့ဒီလိုပြည့်တယ်မရှိတော့ဘူးအတန်ကြရင်လည်းအဲ့ဒီအတန်ကိုဘူးမဆိုင်ဘူးမယုံနေတဲ့မှတ်သားတယ်ဒီကလည်းပေါ်ရပေါ်ရကိုသင်ပြည့်တဲ့ပြန်ပြီးတော့မှတ်သွားနိုင်တယ်ဒီတော့အပြင်ထက်တဲ့အလို့စိတ်ဆိုတာလဲဒီညာကြတော့လုံးလုံးမရှိဘူးဘာနဲ့အာယုံတွေသိရလို့လဲမြင်တဲ့ချင်းဘာမြဘာသာချင်းမရှိဘူးမကောင်းတဲ့အာယုန်တွေတွေ့ရလို့လည်းစိတ်ပြေချင်းလုံးဝသာချင်းကြောက်ချင်းမရှိဘူးညောင်းတာပူတာနာတာဒီလိုတို့ကဝေဒနာတွေကတော့ပေါ်လာတယ်လို့မရှိပါဘူးပေါ်လာတယ်ညင်လည်းမနေသာအောင်မဆိုးမှတ်လို့နိုင်ပါတယ်ရာနာတို့ဆောင်းစိုးတို့ဒီလိုရတဲ့ဝေဒနာတွေကတော့မိမလာရှိနေတာဒီမြင်ခါရုပ်ခါညာအမှားကောင်းနေတဲ့အခါကျတော့ကြောက်နေပါလေအချို့ကရောကြီးကျယ်ကယောဂတွေတောင်းညာရောက်တော့ကြောက်ကြတာပါပြီလုံးလုံးကြောက်တော့အဲဒီလိုမှကောင်းနေတိုင်းမှာတော့သက်သာခြင်းရနေပါတယ်။ဒါကြောင့်မှကလေးတွေကဇနာရီနောက်တော့ရှင်ကြီးကဆန်းနဲ့ သူစိန်နဲ့သူသိပြီးပြီးတော့သွားနေတော့သွားနေပါလေ။ဒီပုဂ္ဂိုလ်မှာနာယီ၃နာရီလောက်တော့မမှားတဲ့အကျဉ်းချင်းပဲသွားပြီးတော့နေတော့ပါလေ။အဲဒီလိုနာယီ၃နာရီကြာတော့လဲဒီမှာတိမ်မင်းများမရှိဘူး။ဒီဟာလဲကုံမမှုကြီးကုံသွားတယ်။ရင်းကြသေးဘူးလို့တော့မှထင်တော့ပါသေးတယ်။ဝေဝူဝိုက်တဲ့အခါများဉာဏ်နဲ့ဒီမှာရောက်နေရင်သိကောင်းတာပေါ့။ညာတွေကလူတွေအိုက်တယ်လို့ညီညီကြပါမယ်။ဒီညာနဲ့ဒီမှာရောက်နေတဲ့ပုဂ္ဂိုလ်ကတော့ဒီမှာအိုင်ငါမသိရပဲရှိနေတာတည်း။ဒီလိုလို့ရှင်ရလဲမကြရင်ကုန်သွားတယ်လို့ထင်ရတာတည်း။ဒီညာအမနာကောင်းတဲ့ဝိပဿနာညာမှာပဲ။ဒါပေမဲ့ဒီညာဖြစ်မှာလည်းတောင်းကြမှုတောင်းတာမှုလုံးနေတာ။ညစ်တဲ့ဗာရနေတာအဆရှိတဲ့အမြေကလေးတွေကတော့ရှိသေးတာပါပဲ။အဲ့ဒါလေးတွေကိုမပယ်နိုင်ရင်ရှိကိုမတွေ့တတ်နိုင်လည်းရှိနေတာပါပဲ။အဲ့ဒါလေးတွေကိုသိပြီးတော့ရှင်းမှသွားရင်တော့အရိယာမဉာဏ်ရောက်သွားဖို့ပဲရှိပါတော့တယ်။ဒါကြောင့်သေမှုကင်းပြောင်းမလန်းပေါ့ဆက်ရောက်နိဗ္ဗာန်ကြီးဘုံဘုရားဆိုတာကနာမဥပ္ပဒေသရာဉာဏ်ကစပြီးသင်္ခါရုပ္ပဒေသဉာဏ်ဒီအခုပြောလာခဲ့တာတွေကသေလမှုကင်းပြောင်းပြီးအဲ့ဒီမလန်းပေါ့ပုံတွေပဲ။ဘယ်လိုလဲဆိုတော့ကောင်းနေ၊တိမ်နေ၊ထိုင်နေ၊ဖြည့်နေ၊မြင်နေ၊ကြားနေ၊တွေ့နေ၊ဆန်းနေစသည်ဖြင့်ဒီမှာတိုင်းဒီမှာတိုင်းဒီမှာမျိုးအကြောင်းညာဆိုင်ပြီးနေတဲ့အာထုံမှုဆိုတာပါတယ်အဲ့ဒါကလက်ရင်ဖြစ်ပါတဲ့မှာတမ္မာဝါယမခေါ်တဲ့လက်ရင်တရားပဲပြီးတော့အမှားရတဲ့သတိလည်းပါတယ်အဲ့ဒါကတမ္မာသတိနဲ့ကင်းတယ်ပြီးတော့ဒီမှာမျိုးအောင်လဲဝင်းဝင်သွားတယ်လို့အာယုံမှာခက်ကပ်ပြီးပြီးနေတဲ့တမ္မာတွေလည်းပါတယ်အဲ့ဒါကတမ္မာတမ္မာတွေနဲ့ကင်းတယ်အဲ့ဒီ၃ပါးကိုတမ္မာတွေနဲ့ကင်း၃ပါးလို့ခေါ်တယ်ပြီးတော့အဲဒီတမာရီနဲ့ကပ်ပြီးဒီစူးစိုက်မှုရအာယုံကိုတောင်းနှင်းလို့ကြားတဲ့သဘောမျှပဲယဉ်ကြည့်တဲ့သဘောမျှပဲသိပြီးပြတဲ့သဘောမျှပဲမြဲတဲ့သဘောမျှပဲစသဖြင့်ဉာဏ်ကြီးကြီးတဲ့ဝိတ္တဆိုတာလည်းပါတယ်အဲဒါကသမာသင်္ကပ္ပမဲ့ခြင်းလေဒီမြာမှာဉာဏ်ကြီးကြီးတဲ့ဆိုရင်လည်းသိသိနဲ့အကြာကြီးတွေ့တော့ကြားနေရတာတော့မဟုတ်ပါဘူးဒီမှာလိုက်ဒီနေ့တည်းကြိုင်နဲ့အဲဒီရှင်မမီရဲ့အာယုံတော်လှန့်တက်သွားသလိုသိဦးလေးတက်တက်သွားတဲ့သဘောပါပဲသူ့ကိုကြောင်းပြုပြီးတော့သူနဲ့ရှင်မန်တရားတွေဟာအဲဒီအာယုံကိုတက်ရောက်ပြီးတော့အာယုံပြရတဲ့အတွက်သူ့ကိုအဓိရောကနာလက္ခဏာရှင်ဘက်တရားတွေကိုအာယုံပေါ်တင်ပေးခြင်းသဘောရှိတယ်လေသာကဒါမမင်းဆိုထားပါလေဒီတော့အဲဒီတက်ရောက်မိတဲ့အာယုံကိုတောင်းနေလို့ရတဲ့သဘောမျှပဲအာယုံကိုမတူရတဲ့သဘောမျှပဲမြင်ပြီးတဲ့သဘောမျှပဲအာယုံမပြည့်တဲ့သဘောမျှပဲသိပြီးပြည့်သွားတဲ့သဘောမျှပဲမမြဲတဲ့သဘောပဲစသဖြင့်အမှန်တိုင်းသိမြင်သဘောကျသွားတဲ့အဋ္ဌဉာဏ်ကလည်းပဲမှတ်တိုင်းမှတိုင်းပါပဲအဲ့ဒါကသမာဓိမဲ့ခြင်းလေအဲဒီသမာသင်္ကပ္ပနဲ့သမာဓိကိုဉာဏ်မဲ့ခြင်းလို့ခေါ်တယ်သမာဝါစာသမာကမ္မရာသမာအာဇီဝဆိုတဲ့ဒီလမဲ့ခြင်းသုံးပါးကတော့ဝိပဿနာမရှိမီသိဖို့ဒီလားခောက်တည်ရဲကပြည့်စုံပြီးလာခဲ့ပါပဲဒီနည်းအားဖြင့်ဆိုရင်ဒီနေ့အရမ်းသတ်ပြီးမိစ္ဆာဝါစာဆိုတဲ့မပြင်းတော်တဲ့ပြောဆိုမှုလည်းမဖြစ်နိုင်ဘူးမိစ္ဆာကမ္မန္တာဆိုတဲ့မပြင်းတော်တဲ့ပြုမှုမျိုးလည်းမဖြစ်နိုင်ဘူးမိစ္ဆာအာဇီဝါဆိုတဲ့မတရားတဲ့တမုမှုမျိုးလည်းဖြစ်နိုင်ဘူးဒါကြောင့်ဒီတိုင်းဒီတိုင်းဒီလားမဲ့ခြင်းကိစ္စတွေလည်းပြီးနေပါပဲအခုပြောခဲ့တဲ့အတိုင်းမဲ့ခြင်းစေတနာတရားတွေဟာရှိမှတ်တဲ့စိတ်တိုင်းရှိမှတ်တဲ့စိတ်တိုင်းစိတ်တိုင်းမှာပါဝင်နေတယ်အဲဒီမဲ့ခြင်းတရားတွေဟာသွန်းမှုကျင်းပကျင်းပြောက်ပြီးတော့ပေါ်ပေါက်လာတဲ့ဝိပဿနာမလန်းပါပဲဝိပဿနာမလန်းကမနာကြောက်တဲ့အတိုင်းသင်္ခါရုပ္ပက္ခဉာဏ်တိုင်အောင်အစဉ်တိုင်းထောက်လာရတယ်ဒီလိုလမ်းထောက်လာလို့သင်္ခါရုပ္ပက္ခဉာဏ်ကပြည့်ကျလာတဲ့အခါမှာသူ့ပြည့်ဖြစ်နေတဲ့အရိယာမဲ့ကိုဆက်ရောက်သွားတော့တာပါပဲဆက်ရောက်သွားတော့မှာတော့ဒီသင်္ခါရုပ္ပက္ခဉာဏ်ကရင်းပြပြီးအားပြည့်လာတဲ့အခါမှာအမှန်တရားထူးခြားပြီးမြင်ရတာပဲအဲဒီလိုနည်းနည်းနဲ့သူရဲ့ဉာဏ်နဲ့အင်းနာနေပါနဲ့တော့ဖြစ်ကနေကြရောက်သွားတယ်။ဒီလိုကြရောက်သွားတော့လည်းဖမ်းသွားတယ်။မြောက်ဖြင့်စောစောပိုင်းကယူတင်ပြီးပြီးခါတာလည်းမဟုတ်ဘူး။ရောက်နေတော့လည်းစဉ်းနေတာမဟုတ်ဘူး။ရောက်ပြီးမှရစဉ်းနေနိုင်တယ်။ဒီလိုခင်ဗျားတို့ရတော့ညာမျိုးစဉ်းနေကြတာပေါ့။အဲဒီတော့ညာပြီးစဉ်းနေကြတာကိုပြစ္ဆုတ်ကနာညာလို့ခေါ်တယ်။အဲဒီတော့ညာစဉ်းနေတဲ့အခါကျမှမာတိကလေးတွေညာလာရာကနေပြီးမြင်ရကိုရောက်သွားပုံရောမြင်နေပုံရောအဲ့ဒါတွေကိုသိကြတွေ့ရတယ်မြင်နေပုံကနိဗ္ဗာန်ပဲမြင်ရရောက်သွားတာကအရိယာမဲ့ပဲအဲ့ဒါတွေဟာ မလန်းပေါက်ပြီးနိဗ္ဗာန်ဆက်ရောက်သွားပုံတွေပါပဲ။ဒါကြောင့်လက်မှုကင်းကြောင်မလန်းပေါက်ဆက်ရောက်နိဗ္ဗာန်ဒီဘုရားဆိုထားတယ်။အဲဒါကိုဆိုကြရမယ်။လက်မှုကင်းကြောင်မလန်းပေါက်ဆက်ရောက်နိဗ္ဗာန်ဒီဆိုရလူကရောက်ချင်းရင်အရေးကြီးလို့တာကဘာလဲဆိုရင်ဇလမှုပြင်ပြအောင်အားထုတ်ဖို့ပါပဲအရင်လူတွေမှာမြညာကလည်းဆွဲလမ်းမှုတွေရှိနေတယ်။မြညာကလည်းဆွဲလမ်းနေတယ်။ကြာရတွေ့ရသိရတွေကလည်းဆွဲလမ်းနေတယ်။နေတယ်လို့လည်းဆွဲလမ်းနေတယ်။တန်းတာတယ်၊ကောင်းတယ်လို့လည်းဆွဲလမ်းနေတယ်။အသက်ဆောင်သောတရားကောင်းပဲလို့လည်းဆွဲလမ်းနေတယ်။အဲဒီဆွဲလမ်းမှုအကုန်လုံးကျင့်ကြအောင်အားထုတ်ဖို့ပါပဲ။အဲဒီလိုအားထုတ်တယ်ဆိုတာလဲဒီတိုင်းဒီတိုင်းသိမှတ်နေရတာကိုဆိုတာပါပဲ။ငင်းတိုင်းကြားတိုင်းတွေ့တိုင်းဒီတိုင်းမပြည့်စုံမှန်နေရတာကိုပြောတာပါပဲအဲဒီလိုရှိမှနေရင်ဇလမှုတွေအကုန်လုံးကျောက်သွားမယ်အဲဒီလိုဇလမှုတွေကျင်းတော့အရိယာမဖြစ်ပေါ်ပြီးနိဗ္ဗာန်ရောက်သွားမယ်ဒါဟာဒီလိုဖြစ်နေတာပဲဒါကြောင့်ဒီတိုင်းမှာရှိယုံနာစုသွဲမှုကျင်းပြောက်သည်သဲမှုပြင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီလို့သံဃုကဆိုထားတယ်။အခုပြောရတဲ့သံဃုတွေကအရင်းငံကတော့သူ့လို့ပဲရှိပါတယ်။ဝိပဿနာညာဆိုတာပဲအရှိရဖြစ်တယ်နီ။နှစ်ဆဲလာနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်တယ်နီ။သို့ဘယ်ကျိုးမှာဒုက္ခနာပဲကရှိရပါသနည်းနီ။မဆွဲဘူးရာဖြစ်သေးမှာမှန်စွာရှိရပါသတည်းငါသိခိုင်းလိုက်သူယုံနာစုဆွဲမှုဝင်ရောက်ပြီးချက်ငဲတယ်ကောင်းနေငါကောင်းနေတကယ်ထင်သာပြီးဟောဒီတိုင်းမှယူယုံနာစုဆွဲမှုဝင်ရောက်သည်ဒီမငဲစင်းရဲ့သဘောပဲညာနဲ့ရှင်းတော်သည်ဟိုဆွဲမှုဝင်ရောက်မလန်းပေါ့ဆက်ရောက်နေပါပြီတဲ့ဒီသံဃာဝိဇ္ဇာဝိပဒနာခြေခံတရားမှာမူရင်းနေပါပဲဒီမူရင်းမြင့်ကြက်တရားဝိပဒနာရဲ့မူရည်ကြီးတွေပဲဝိပဒနာဆိုရင်ဒီမူရည်ကြီးနဲ့ညွှန်ရမယ်ဒီမူရည်ကြီးနဲ့ညွှန်ရင်ဝိပဒနာအဖြစ်မဖြစ်နိုင်ဘူးဒါကြောင့်ဒီမြင့်ကြက်တွေကိုဝိပဒနာရှိရင်မူရည်ကြီးလို့ဘုရားအမည်ပေးထားတယ်အဲ့ဒါကိုမသာသုံးသီးထားရမယ်လို့ညီကုန်းလို့အနေနဲ့နောက်ဆုံးသံဃာ့ကလေးတခုလည်းသိထားပါသေးတယ်။ဒါပေဝိပဿနာရှိမှုတွေရှိသိသိထားရမည်လို့ဒါကတော့အမှားစရာကလေးပါပဲ။ကဲအဲ့ဒီမာရန်းကလေးကိုဆိုကြရမယ်။ဝိပဿနာရှိမှုတွေရှိသိသိထားရမည်ဆို
ဝိပါဒနာဝိပါဒနာဝိပါဒနာဝိပါဒနာ
ဝိပါဒနာခြေခံတရားကတော့တုံသွားပါပြီ။အာဝိစကားလာဟုတ်ပဲလို့ပါတော့တယ်။မြတ်စွာဘုရားတရားတော်မူတဲ့အခါရဟနာပရိသတ်တွေဟာရဟနာရင်းပဲနှလုံးသွင်းကြည့်မှပြီးတရားဥတွေကိုရရပြီးသွားကြတယ်။အဲဒီလိုတရားရသွားတာတွေဟာတရားတစ်ပွဲတစ်ပွဲမှာကိုအင်မတန်များပါတယ်။ဗာဒာလေးတစ်ပုဒ်ကဟောတဲ့အခါမှာလဲဗာဒာအဆုံးမှာတရားဥရသွားတဲ့ပုဂ္ဂိုလ်ဥည်ဟာမငယ်ဘူး။အဲဒါကိုထားရတာကဝေဒနာပရိယောကမြေဝေဒနာတော်ရဆုံး၌သူတို့ရာတူတရားပါဏသာသနာံစိတ္တံ၄ထောင်သောတတ္တဝါတို့အားဓမ္မာဟိသမယောတရားသူကိုရာခြင်းကြည့်ခြင်းသည်အဟောသည့်ဖြစ်လေသည်လို့ဒါလို့ဟောပြထားတာပါတယ်။အဲဒါကိုပြရတော့သူကပြောကြတယ်။တရားသူက ရဲရလွယ်ပါလားဒီတိုင်းဆိုရင်ရဲလွယ်တာပဲအခုကာလအတော့အမြဲတမ်းအားထုတ်နေတာတောင်မရနိုင်ဘူးဘာကြောင့်ဒါတော့ကွာချနေရသလဲစသဖြင့်ဒါမရမချင်းတဲ့အနေနဲ့ပြောတော့ကြတယ်ဒီနေရာမှာသတိပြုပြာကတော့အဲဒီလိုပြတဲ့သက္ကတာဟာဝိတုကြောင့်တော့ဗราဏာကြည့်ဦးပြီးပြနေတဲ့အရာဌာနသိမိတယ်ဆိုတာရယ်ဘုရားကြောင့်တည်းပြနေရမှာတရားလို့ရသူတွေရဲ့အခြေခံအကြောင်းရင်းတွေပါပေါ်ပြရမဖြစ်နိုင်ဘူးဆိုတာရယ်ဟောတဲ့ဘုရားရောနားတဲ့သူတွေရောပုဂ္ဂိုလ်သူတွေဖြစ်ကြတယ်ဆိုတာရယ်အဲ့ဒါတွေကိုသတိပြုဖို့လိုပါတယ်ဓမ္မရတ္တကလည်းဘုရားကြောင့်တော့ဆိုတာဗราဏာကြည့်ပြီးတော့ကြက်ဆုံနေတဲ့အခါမှာရာထုတ်ပုံတွေကိုအဲဒီပြီးပြနေရင်ရယ်လဲလုံးပြေသွားမယ်ဒီကိလေသာတဲ့သူတွေမှလည်းတောင်းလို့သွားမယ်ဒါကြောင့်အဲဒီဂါရာစာဒီမှာထုံးတော့ပြီးတရားနာတဲ့သူတွေနှလုံးသွင်းဖို့ကိုမပြတော့ပဲအဲဒီဒေသနာနဲ့သင်ပြောတဲ့ပုဂ္ဂိုလ်တွေမှာအကျိုးရသွားတယ်လို့ဆိုတာပြသွားတယ်လို့လည်းမှတ်ပြန်ပါလေအမှန်ကတော့အဲ့လိုတရားနာရင်တရားတို့ရသွားကြတဲ့ပုဂ္ဂိုလ်တွေဟာအချို့ကဒီလိုသိသိဘဝတွေကဗာရမီလို့ပါလာတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့ဒီလိုဗာရမီလို့ပါလာတဲ့ပုဂ္ဂိုလ်တွေဟာလူကြီးတက်တဲ့လဲမဟုတ်ပါဘူးညတွေညမာတွေလဲအများကြီးပါပါတယ်အချို့ကတော့ဘုရားရှင်ရှိပုဂ္ဂိုလ်တွေကတရားနာဘူးပြီးရာထုတ်နေကြတဲ့သူတွေဖြစ်ပါတယ်အဲ့ဒါဟာဉာဏ်မာလေးဝိသုကိုထောက်စပြီးပြနိုင်ပါတယ်တစ်ချိန်လုံးကငါသောရာသခင်ဟာအခုအလာဘာလို့ခေါ်တဲ့အာလုံဤဒီကိုကြောက်တော်မူပြီးမရဏဂတိကမ္မဋ္ဌာန်းတရားကိုဟောကြားတော်မူခဲ့ပါတယ်ဟောကြားကုန်မှာတော့အတုဝေနေစီတံငါဤတက်သည်မထိုင်မြဲပါတကားဒုဝေမေမရဏံငါဤသိခြင်းကဆိုင်မြဲလာကြဤအဝတ္တံမရာမရိတာဘမေဝငါသည်မချွတ်ပြရမှာပါတကားမရဏပရိယတနာမေဇိတံငါဤအသက်သည်သိခြင်းလည်းအဆုံးရှိစေသည်ဒီကမေဝအမြေတံအသက်သာလျင်ရည်မြညာရှင်ဤဟုဒိဋ္ဌိတေရရှိစေသည်မရဏမိယတံသိရခြင်းမှမူဒိဋ္ဌိပါရကလို့ဒီလိုမရဏတတိကိုဝါညာကြဖို့ဟောကြားတော်မူပဲပြီးတော့မြတ်စွာဘုရားကသာဝတိဒီဒီလိုအကြောင်းတော်လို့ပြန်ကြားတော်မူခဲ့ပါကြတဲ့ဘုရင်ကလည်းအလုံးကြီးတရားနာပရိသတ်ထဲမှာဒါကြောင့်ဒီအရွယ်ရကန်းဒီတမီလေးငယ်မာလေးပြောလဲပါရှိပါတယ်အဲ့ဒီတငယ်မာလေးဟာအဲ့ဒီကာလကစားပြီးမရဏသတိကမ္မဋ္ဌာန်းကို၃နှစ်ပါလုံးဝါများအားထုတ်နေပါတယ်သူနည်းကြတဲ့အခါကျတော့ငါသရရားကအာလူဒီကိုတစ်ခါတစ်ခေါက်ပြန်ပြီးကြွလာတော့မူပြန်တယ်အဲ့ဒီဓမ္မမရဏသတိကိုပွားများနေတဲ့အဲ့ဒီအမျိုးသမီးကလေးဟာငါဖခင်ရကန်းလုဌာနကိုရောက်ထောက်သွားပြီးပွေးရမယ်အဲ့ဒီကတရားကြတော့မြတ်စွာဘုရားတန်းတွားရောက်ပြီးတော့တရားနာရမှာပဲလို့ဘလို့ကြီးရဲ့ဒီအင်္ဂါထွက်လာခဲ့မြတ်စွာဘုရားဓမ္မတရားနာကြဖို့အသိစုဝေးနေတဲ့ပရိသတ်တွေရဲ့အဆွမ်းပြားကဥပခင်ထံသတိသွားတဲ့အခါငါသာဘုရားကြီးကိုဝေးကမျောပြီးတည်မိငါသာဘုရားကလည်းဘုရားကိုကျူးစွာလာရောက်ပြီးတော့နာသိလိုတဲ့အတွက်မျောပြီးကြည့်တော်မူလိုက်တယ်အဲ့ဒါကိုမြင်ရတော့ဩမြတ်စွာဘုရားသခင်ကအခုတော့လာပြီလို့တယ်ဆိုတော့ကိုယုံကြည်တာနဲ့ဒီကလေးမလေးကဉာဏပရိဒတ်ထဲဝင်သွားတယ်ငါသာဘုရားယုံကြည်သောဖြစ်ကိုပြီးကျေလျော်တဲ့ရမှာပြီးနေပါတယ်တဲ့အဲဒီခါမှာမြတ်စွာဘုရားကမြင်ပါတယ်ရှင်ဘယ်ကလာသလဲလို့ပြောတော်မူပါတယ် မပြီးပါဗျာလို့ပြေပါတယ်ဘယ်သားမလို့လဲလို့နေတော်မူရမှာတယ်မပြီးပါဗျာလို့ပဲပြေပါတယ်မပြီးဘူးလားလို့နေတော်မူရမှာတယ်ပြီးပါတယ်ဗျာလို့ပြေပါတယ်ပြီးသလားလို့နေကြမှာတယ်မပြီးပါဗျာလို့ပြေပါတယ်ဒီတော့တရားနာနေတဲ့လူရုပရိသတ်ကဒီမှာလေးပေါ်မှာအထင်လွဲကုန်လေဒီကောင်မလေးဟာရက်စားပြောနေတာကိုကြောက်ကြောက်လို့ဖြစ်တယ်ဘယ်ကလာတယ်လို့နေတာကိုဒီမှာလာတယ်လို့ဖြေရောဆိုဘယ်သားမလို့လဲလို့နေတာကိုလည်းယကန်လို့ရောသွားမယ်လို့ဖြေရောဆိုအဲ့ဒါတွေသူပြည့်သားနဲ့မသူဘူးကြီးဖြေတယ်သူကမသူဘူးလားလို့မေးကြတော့လဲသူလာတယ်လို့ဖြေကြတယ်ကြည့်သလားလို့မေးကြတော့လဲမလူဘူးလို့ဖြေကြနေဒီကောင်မလေးဟာပညာရင်လျှောက်ပြောနေတာပဲလို့အရှင်ကောကြီးဒီလိုဒီလိုနဲ့ကျေးဇူးစကားပြောကြတယ်တဲ့ဒီကမြတ်စွာဘုရားကလင်းမလေးကိုပဲထပ်ပြီးတော့ငင်းညာတော်မူပါတယ်ဒီမြတ်မလေးသင်ဘယ်ကလာသလဲလို့ငါကမေးတာကိုမသိပါဘုရားလို့သင်ကအားကြောင့်ပြရတယ်စသည်ဖြင့်သာပြီးမြေတော်မူပါတယ်။ဒီတော့ယသားမိမာလေးကပြပြမြောက်ထားပါတယ်။မြောက်သားကတော့သုံးတော့ကထုတ်သားညတ်တော်ဗျာ။ဒီတော့မှအိမ်ကလာတယ်ဆိုတာကတော့အများပဲသိနေကြပါတယ်။ဒီကြောင့်ကိုမင်းညာစရာမရှိပါဘူးဒီကြောင့်ကိုမေးလို့အကျိုးရှိတဲ့စကားမဟုတ်ပါဘူး။ဒီတော့အကျိုးရှိတဲ့စကားဆိုတာရက်ဆိုရင်ရက်ဆိုလို့ရှိရတဲ့သုဒ္ဓါလို့အမိတော်ရတဲ့ဘုရားရှင်ကိုယ်တော်မြတ်ဟာဒီလိုစကားမျိုးကိုမိုးလိမ့်မယ်လို့မသိပါဘူး။ဒါကြောင့်ဘယ်ကလာသလဲလို့မေးတာဘယ်ဘုရားကလာခဲ့သလဲလို့မေးလို့ရင်ညံပါတယ်။ဘယ်ဘုရားကလာခဲ့တယ်ဆိုတာကိုတော့တတိတော်မကမသိနိုင်ပါ။ဒါကြောင့်တတိတော်မကမသိပါဘုရားလို့ပြောပါတယ်ဆိုတဲ့အကြောင်းကိုရောက်သားတယ်ဒီတော့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်။ဒီတော့ယကံအလုံးစုံဖခင်ထံကိုသွားမယ်ဆိုတာကလည်းအများအပြည့်ပဲဖြစ်နေပါတယ်။အဲဒါဆိုလဲမေးလိုက်မယ်လို့မသိမှာဒါကြောင့်ဘယ်သွားမလဲလို့ဆိုတာဟာဘယ်ဘုရားကိုသွားရမလဲလို့မေးလို့ရင်သိပါတယ်။ဘယ်ဘုရားကိုသွားရမယ်ဆိုတာကတော့တတိတော်မှသာမသိနိုင်ပါ။ဒါကြောင့်ဒီတော့မကမသိပါဗျာလို့ပြရပါတယ်ဆိုတဲ့အကြောင်းကိုပြောထားပါတယ်။ဒီလိုနဲ့ဆိုတာတရားကဘာလို့ခေါ်တော်မူပါလဲ။မသိဘူးလားလို့မေးတာကတော့ပြရမှာကိုသင်မသိဘူးလားလို့မေးလို့ရင်သင်ပါတယ်။ဒီနေ့နေ့တချင်းချင်းမှာဧကံပြရမယ်ဆိုတာကတော့ဒီတော့မကပြင်းနေပါတယ်ခင်ဗျာ။ဒါကြောင့်မသိဘူးလားဆိုတဲ့အမေးကိုဒီတော့မကပြပါတယ်ခင်ဗျာလို့ပြရပါတယ်ဆိုတဲ့အကြောင်းကိုပြောထားပါတယ်ဒီတော့လည်းမြတ်စွာဘုရားကဘာလို့ဆိုတော်မူပါလဲသိသလားဆိုတဲ့အမေးကတော့ညီကြီးချိန်မှာပြရမယ်ဆိုတာကိုအတိအကျနဲ့သိသလားလို့မေးလို့ရင်သင်ပါတယ်အဲ့ဒါဘုရားတော်မကအတိအကျမသိနိုင်ပါဒါကြောင့်အဲ့ဒီနောက်ဆုံးမေးလို့မသိပါဘုရားလို့ပဲပြရပါတယ်လို့ပြောထားတယ်ဒီတော့မြတ်စွာဘုရားကဒီသရုပ်ကအဘိဝိလဒါရုခေါ်တော်မူပါလေအဲ့ဒီခါကြတော့မှလူလူပြိတ္တကလည်းမိမိတို့အရှင်မားကြောင့်ပြီးသွားကြပါလေအဲ့ဒီမေကွန်းလူလူထဲမှာတတိယမေကွန်းအရဒီနေ့ကြတော့ဒီရမာကတော့လုံးသေးကြနေပါလေသရုပ်ကမေကွန်းအရဘယ်ချိန်ပြရမယ်ဆိုတာလဲအခုမှအတတ်မသိနိုင်ဘူးတော်တော်နဲ့မသေးသေးဘူးလို့ရင်းနေရင်လည်းရုပ်ရမမျှော်လင့်တဲ့ဒိဋ္ဌိကြွားကြရတာတဲ့ဒီကသိပြီးရင်ဘယ်သွားမလဲဆိုတော့ဒုတိယမေဘုံနဲ့ပုဂ္ဂိုလ်ကိုလူတိုင်းလူတိုင်းရှင်တိုင်းရဟန်းတိုင်းမေကြီးကိုကောင်းပါလေအခုပဲပုဂ္ဂိုလ်ကိုသိနေမေကြီးသားမှာယာကြီးဘယ်သွားမလဲဟာကြီးဘယ်သွားမလဲဒေါ်ကြီးဘယ်သွားမလဲရခဲ့တယ်နော်ရှင်ဘုရားဘယ်ကြမလဲ ဒါကလည်းပြရခဲ့တာပဲအပြရမဲ့အောင်လုံးပြန်ပြီးရကြတယ်ရှိပါလေမိမိရဲ့ကာယကံကိုမှုတွေကိုစဉ်းစားကြည့်ပါမဇိကနှုတ်မှုတွေကိုစဉ်းစားကြည့်ပါမနောကစိတ်ကြံကြည့်မှုတွေကိုစဉ်းစားကြည့်ပါကောင်းတာတွေကများသလားမကောင်းတာတွေကများသလားကောင်းကိုငယ်လို့သူကကောင်းနေတဲ့ဒီလိုကိုဘုရားအကျိုးကိုမရှိခဲ့တဲ့မှုကမှကောင်းတယ်လို့ဆိုရတယ်ကောင်းတာကများရင်ကောင်းတဲ့ဘုရားရောက်မှာပဲမကောင်းတာကများရင်တော့မကောင်းတဲ့ဘုရားတွေရောက်သွားမှာပဲဒါရောက်ကောင်းတဲ့ခြူစင်တဲ့စေတနာနဲ့ကောင်းတဲ့အလုပ်ကောင်းတဲ့ပြောကောင်းတဲ့ကြံများဆိုတာပြုလို့ပြောဆိုကြံစီမိအောင်အားထုတ်ဖို့လိုပါတယ်ဒီဒီဆိုင်ရာကောင်းတာကတော့အပေလေးပါးမှလုံးဝလွန်မြောက်တဲ့တရားအစဉ်ကိုရောက်အောင်ဝိပဿနာဘာဝနာလို့ဆိုအပြည့်စုံအားထုတ်တာအပြည့်ရင်အကောင်းဆုံးအကြဆုံးပါပဲဒါကြောင့်ဘုန်းကြီးကဒီလိုဩဝါဒပေးနေပါလေအပေလေးငြိမ်ခွင့်ညာအစဉ်အသင့်ရောက်ပါစေဒါလေးဆိုရလိမ့်မယ်နော်အပေလေးငြိမ်ခွင့်ညာအစဉ်အသင့်ရောက်ပါစေဆို
အပေလေးခွင့်ညာအစဉ်အသင့်ရောက်ပါစေအပေလေးခွင့်ညာအစဉ်
အပေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေရေညာနာမဖြစ်ခြင်းနဲ့ချင်းသိချပြီးအားရမနေပါနဲ့ဦးနဲ့ငယ်တို့ကလုံးဝငြင်းနဲ့အရာတကိုရောက်အောင်အထုတ်ပါတဲ့ဒါကြောင့်အဲဒီမြတ်စွာဘုရားရဲ့အလိုတော်နဲ့ညီညွတ်အောင်လို့လူကြီးရဩဝါဒလည်းဘုန်းကြီးအထပ်ပြီးတော့ပေးပါတယ်ဘုညာဖြင့်လည်းမတော်ပဲသင်ရဲ့ငြင်းပါလေလို့အဲဒီဩဝါဒကိုလည်းပေးပါတယ်အဲဒီဘယ်ဘင်းကြီးကသဒ္ဒပတိညာဏ်တောင်းနေလည်းပဲအာရချင်းတည်းကြီးတော်နေပါနဲ့ဩရှင်ငိမ့်တဲ့အရာတနာရတ်ကိုရအောင်လဲအထုတာဩလို့ဆိုလိုပါတယ်အဲဒီသံဃာလေးအဆူရမယ်ဘုညာဖြင့်လဲမတော်ပဲရှင်ငိမ့်ပါစေဆို
ဘုညာဖြင့်လဲမတော်ပဲရှင်ငိမ့်ပါစေ
အဲဒီလိုသောတာပန်မြတ်ဘုညာလောင်းညာမေယာပဲနဲ့အဲမဲ့ဘုညာလေးကိုရအောင်အရဟတမရဏဘုရေရအောင်အထုတ်တင်မယ်လို့ပါရမီကမြင်သေးရင်တော့အပြည့်စုံပြည့်လိမ့်မယ်လို့ဆိုတာမပြောနိုင်ဘူးဒီတော့ဒီလိုမသိရင်သိနိုင်တဲ့အလုပ်ကလေးတွေလည်းရှိပါတယ်။ဒါလည်းဆိုလို့ရှိရင်ဉာဏ်နဲ့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်ပေါ်လာတဲ့အခါအဲဒါတွေကိုငြင်းငြင်းငိမ့်သွားရှုမှတ်ပြီးပယ်ဖို့ကတော့သိနိုင်ပါတယ်။ဒါကြောင့်တရားတို့တဲ့အောင်လို့အားထုတ်ခြင်းနဲ့တရားကမတို့တဲ့ဘူးဆိုပေမဲ့လို့လည်းလက်ကျော့ပြီးတော့နေပါနဲ့။အဲကျောင်းသားလျော်စွာတဏ္ဍာနဲ့လောဘစိတ်ဒေါသစိတ်အဲဒီလိုစိတ်ကြမ်းတွေဖြစ်လာလို့ရှိရင်အဲဒီစိတ်ကြမ်းတွေကိုဖြစ်ပေါ်လာတိုင်းရှုမှတ်ပြီးတော့ပြေပါလို့ကျွန်တော်ဆုံးဩဝါဒလေးတွေဆုံးညပေးပါတယ်ဖြစ်ပေါ်လာညာစိတ်ကြမ်းများပယ်ရှားနိုင်ပါစေတဲ့ဒါလေးလည်းပြောရမယ်ဖြစ်ပေါ်လာတဲ့လောဘဒေါသစိတ်ကြမ်းတွေကိုပေါ်ပေါ်ခြင်းတော့ဒီထဲရင်းနေပါတော့ရှုမှတ်ပြီးပြေရဒီထဲရင်းမပြောက်လို့ရှိရင်ဘုံမြာနှုတ်မြာနင်းငယ်ခြင်းနဲ့နင်းငယ်ခြင်းဒီကြည်ကြဲနဲ့ဖြစ်ခြင်းကိုနင်းတော်အရှင်မပဲပဲပါလို့ဆိုလိုပါတယ်အဲဒါလေးဆိုရစစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေဆို
စစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေစစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေ
အဲဒီဩဝါဒတွေအတိုင်းယူသေးသေးလိုင်းနာကျင့်သုံးနေမယ်ဆိုရင်တော့ဘယ်သွားမလဲဆိုတဲ့မိကွန်းကိုကောင်းရသွားမယ်လို့ငယ်ရင်ဖြေနိုင်ပါတယ်ဘုရားကဒါကဒီမှာလေးအကြောင်းကိုပြန်ပြီးဆက်ကြအောင်ဆိုရယ်။ငါ့ဇာတိကလင်းမလေးရဲ့အပြင်းများတော့ကာလုခရမှုပြီးတော့ဓမ္မတော်တင်တော့ဟာဒီကလေးမလေးပြောတဲ့ဒီနေ့လေးပဲလောက်တောင်းနားမလဲကြဘူးမသိကြဘူး။ဆေးရုံနဲ့ဆေးရကြတယ်။ဉာဏ်နဲ့ပြင်းမရှိတဲ့သူတွေဟာအကားမြင်ကြီးပဲ။ဉာဏ်တွေလို့ခေါ်ရ။ဉာဏ်နဲ့သူကြီးမှမျက်စိမြင်တဲ့သူမြည်တယ်လို့သိမ့်တာမူပြီးတော့သာရတဘုရားကိုဟောကြတော်မူပါရဲ့အန္တဘူတော်အယံတော်ကိုတနုကိသဝိပါဒတိသကုနောဇာလမုတော်ဝအဘောသက္ကာယကိသတိယံလောကတိဟူပေါင်းမီအန္တဘူတော်ပညာမျက်စိမရှိတဲ့ခြင်းအကန့်တကွဲဖြစ်စေ၏ဣဒ္ဓဤလူများတဲ့၌သမှုကဥယျာဉ်များလားမပြောပါဝဲအနည်းငယ်သောသူဒီသာလင်ဝိပါဒတိအမိစ္ဆာသတိဖြင့်ရှိနေနိုင်သည်။ဇာလမုတ်တော်မျက်မှောက်ဆိုဤပယေတွင်မှလွံ့မြောက်သွားတော်သကုဏောငှက်မြည်သည်။အဘောဤဝံနေပါသည်တစ်ခဲသို့အဘောအနည်းငယ်သောသူဒီသာလင်သက္ကာယလူကြီးနာပြင်နေရန်စီတို့သစ္စတိသွားရောက်နိုင်လေ၏။ဒီနေရာမှာအသာကထာကဝေဒနာဝါဒနေဝေဒနာတော်ရဲ့ဆုံး၌ကုမာရီကယကံဒီမအမျိုးသမီးလေသည်သောတာပတိပလေသောတာပတိကို၌တတိတဟိဒီလေသည်သောတာပန်ဖြစ်သွားတယ်လို့ဆိုပါတယ်ဒီယကံဒီမလေးဉာဏ်နာနေရင်တရားလူရသွားတာဟာရှင်းဖို့၃နှစ်လောက်ကလေးကမရဏာတိဘာဝနာကိုပွားများလာတယ်လို့ပဲဆိုတာသင်ကြားပါတယ်ဒီကြောင့်ဒုပ္ပတိကိုထောက်ပြီးတော့ဒီလိုအလားတူပုဂ္ဂိုလ်တွေလည်းညာစွာပဲရှိမယ်ဆိုတာလည်းခံမနိုင်ပါနဲ့။တခြားအကြောင်းတစ်ခုကတော့ဘာဝတိကြီးဘေရုံကျောင်းတော်မှာညာစွာပြတဲ့ရင်သုံးကြံမှုတဲ့အခါမှာနေ့စဉ်နေ့တိုင်းပဲတရားဝတ်ရှိနေတယ်။ဒါကြောင့်ညနေပိုင်းကျရင်ဘာဝတိမျိုးကလူတွေဟာသင်ချင်းစင်ကြဲတဲ့ဝိဒေကိုဝတ်ဆင်ပြီးတော့ပူဇော်စရာပန်းစာတွေကိုလည်းယူဆောင်ပြီးတော့ဒီလိုမှကြောင်းတော်ကိုလာရောက်ပြီးတော့တရားနာကြတယ်ငါတို့ပြောကြကောင်းပါဘောနော်ဇာယောဂီဝေလူကကြောင်းတော်သတိမှလဲမြတ်စွာဘုရားသတင်းတော်မှာမူတဲ့အခါတွေမှာဒီနည်းတိုင်းနေမှာပါပဲဒီတော့ခြေခြေနေ့တွေခြေခြေလတွေခြေခြေရက်တွေခြေခြေနှစ်တွေကတရားနာလာခဲ့တဲ့လူတွေဟာမိမိနာယူထားတဲ့ဘုရားဆုံးမတော်အတိုင်းသီလကိုလည်းကျင့်နေကြမယ်သီလကျင့်နေသလိုသမထဝိပါဒနာလုပ်တယ်ဆိုတဲ့ထိုက်တည်ရလို့သာအားထုတ်နေကြမယ်ဆိုတာသိနိုင်ပါရဲ့အားကြောင့်လဲဆိုရင်အခုနေ့ကမှသမဏဆရာတူကဟောကြားနေတာကိုတောင်းမှနားကြားရတဲ့သူတွေကအယူသေးလိုက်နာပြီးတော့အားထုတ်ကြသေးတာပဲကိုတော့ကဘုန်းတော်ထောတာအသင်းကြီးညဆွာဆရာတို့တော်တိုင်းဟောဟောကြားတဲ့တရားကိုနားရတဲ့သူတွေဟာဒီလိုကာဝနာကမ္မထာနေကိုဘယ်မှာအမှထုတ်ပဲရှိပါမလဲအထုတ်ကြမှာပါပဲဒီတော့ရှင်းရှင်းနေ့ရက်တွေရှင်းရှင်းလတွေနှစ်တွေကတရားနာပြီးတရားအထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာနောက်နောက်တရားပွဲတွေမှာတရားနာရင်မဲ့ဖို့တရားတွေကိုရဖို့ပါရမီထောက်ပြနေပြည့်စုံနေတယ်လို့ဆိုနိုင်ပါတယ်ပြီးတော့ဒီဝန်ကြောင်းတော်အစပြီးမှညာတော်မူတဲ့အခါညာနာပရိသတ်တွေကညာပရိသတ်လည်းရှိတယ်။ညာမိမပရိသတ်လည်းရှိတယ်။ဒုပါဒကရောကြလည်းရှိတယ်။ဥပါဒိကမိမလည်းရှိတယ်။ပရိသတ်၄ပါးလုံးအစုံမဲ့ရှိနေပါတယ်။အဲဒီလိုညာကိုယ်တော်တိုင်ဟောတဲ့တရားကိုမျက်မှောက်သင်ပြဖူးညောပြီးနာကြားရတဲ့ပုဂ္ဂိုလ်တွေဟာလည်းသူတော်ပါရမီကြီးရှိတဲ့ပုဂ္ဂိုလ်တွေဖြစ်စရာအကြောင်းရှိပါတယ်။ရသဗျာကတရားဟောတော်မူတဲ့အခါမှာလဲအဲ့ဒီတရားနာပုဂ္ဂိုလ်တွေရဲ့အလိုချင်အစ္စာတရားကိုကြည့်ကြည့်ပြီးသင်လျော်တဲ့တရားကိုဟောတော်မူပါတယ်အလိုအစ္စာတရားနဲ့ အဲ့အောင်ဟောရဆိုတာကအင်မတန်အရေးပါရရောက်ပါတယ်။ညစာကြလက်တော်ကာလတုန်းကအကျဉ်းသူလပါဏကဆိုတာရှိတယ်။အခရာ44လုံးသာရှိတဲ့တစ်လုံးပဲ။ဒါသာလေးတဲ့ပုဂ္ဂိုလ်လေးလပါလုံးတင်လို့တော့ခုမှမရနိုင်ဘူးတဲ့။ဉာဏ်လေးသာတော့ပထမတန်းပါပဲ။ဒါကြောင့်ပုဂ္ဂိုလ်ဖြစ်တဲ့မဟာပါဏကမထေရကငါညီသူလပါဏကဟာတော့သာသနာတော်မှာအကြီးပါနိုင်တော့ဘူးလို့ယူဆပြီးတော့သင်ထုတ်လိုက်တဲ့ရသာတရားကမိမိဓာန်ခေါ်ယူလာပြီးတော့သင်ကြော်တဲ့ကပ္ပဌာန်းကိုပြေးတယ်။ဘောပိုင်းလေးတစ်ခုကိုပြေးပြီးတော့ရဇောဟရဏံညဉ့်ညေကြီးကိုသောင်းတတ်ပြီးရဇောဟရဏံညဉ့်ညေကြီးကိုသောင်းတတ်ပြီးလို့ယူဆပြီးလက်နဲ့သုံးတယ်နေလို့ရသာပြညင်ကြတော့မူတယ်။အဲဒီညင်ကြရဲ့အတိုင်းအရှင်သုလဗန္ဓကကလည်းရဇောဟရဏံရဇောဟရဏံလို့ဆိုပြီးဟိုပိုင်းလေးကိုသုံးနေပြီးရနေတယ်။အဲဒီတော့သုံးနေနေရင်မိမိတဏ္ဍာကယုံနာတဲ့သဘောကိုပြီးရင်ပြီးရဟန္တာဖြစ်သွားပါတယ်တဲ့။အဲဒါဘာမှမကြောက်ဘူး။အလွန်ဆုံး9နာရီ3နာရီလောက်ရှိမှာပေါ့။ဒီလိုလောလောနဲ့တရားရသွားတာသစ္စာပြန်နေကြအောင်ဟောကြားညွှန်ပြပေးလို့ပါပဲ။ဒီတော့နောက်တစ်ခုကတော့ရှင်သာရိပုတ္တရာဒီရည်ရန်တော်ကလည်းရှင်သာရိပုတ္တရာတဲ့အာဓုဒကံထံကိုလေးလပါလုံးအာထုပ်ပေမဲ့ဘာမှအကြီးမြောက်ပဲရှိနေတဲ့။ဒါနဲ့ရှင်သာရိပုတ္တရာကအဲဒီရန်ကိုမြတ်စွာဘုရားထံခေါ်သွားပြီးတော့အနှံတယ်။မြတ်စွာဘုရားကဒီလိုမှကြာပန်းကိုခံစင်းနေသေးတယ်။အဲဒီရန်ကဘွာပေါင်း900တိုင်တိုင်တစ်ဆက်တည်းသူရင်းစရာကြီးဖြစ်လာခဲ့တယ်ဒါကြောင့်သူကအပန်းပြန်ကြိုက်နေတယ်အဲဒီတော့အပန်းပြန်ကြိုက်နေတဲ့ပုဂ္ဂိုလ်အသုဘသမထံကိုပေးထားတော့အဲဒီအသုဘသမထံမှာစိတ်ဝင်စားပဲနဲ့ဖြစ်နေတယ်ညစောရကပေးတဲ့ခြေကြပန်းကြတော့ပန်းပြန်တဲ့အတွက်ညင်ညင်ချင်းသူ့စိတ်ထဲမှာကြည်လင်ပြီးအဲဒီကြပန်းကိုကြီးစုနေခြင်းနဲ့ဇံကိုလည်းရတယ်အဲဒီကြပန်းကိုမြတ်စွာဘုရားကမြို့အောင်ဖန်ဆင်းလိုက်တော့အဲဒီကြပန်းမြို့သွားတာကိုမြညာကစားပြီးအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်သွားကြတဲ့အဲဒီခါမှာမြတ်စွာဘုရားကသင်ပြောတဲ့ဂါထာလေးတစ်ပုဒ်ကိုဟောကြားလာမှုတဲ့အဲဒီဂါထာကိုကြားနာရတဲ့အဆုံးမှာအဲဒီရဟန်းညာနာဖြစ်သွားပါတယ်တဲ့ပြီးတော့နောက်တစ်ခုကမြတ်စွာဘုရားရဲ့သာသက်တော်အရှင်သာနာမထေရဆိုတာရှိရသာဘုရားပြိဋိဘာသာသွားတဲ့နောက်ဘာဝေကရပြီးမမာရတွေလည်းကြာပြီးတော့ဒီသစ္စာနာမထေရယူဆသနဲ့တရားထုတ်ပြီးတော့နေတယ်။အဲဒီလိုတရားထုတ်ရင်အကျိုးမကြဘဲနဲ့ဖြစ်နေတဲ့အတွက်အဉ္စနာနာဌာမလာရောက်ပြီးဩဝါဒဆိုင်ယူရဲ။ဒါကဉာဏနာကအတုစရာပြောတယ်လို့လဲဆိုတော့ရှင်တရားဟာတရားရင်းကိုရလိုက်ပြီးလိုက်တဲ့ဘာသာပုဂ္ဂိုလ်ဖြစ်ပါတယ်လို့အဘိဓိကပြောကြည်။အဲဒီအဘိဓိကကိုကြားရတာနဲ့အရှင်သာနာမှာအတဲဒီသတိပါမုဇ္ဇာတွေဖြစ်သွားတယ်။ဉာဏနာဟောတဲ့တရားကိုလည်းနာကြားပြီးတရားမှုကိုရသွားတယ်။အခုပြောခဲ့တာတွေဟာသင်ပြောတဲ့ရှင်ကြားချက်တရားစကားကိုကြားနာရလို့တရားမှုရသွားကြပုံတွေပါပဲ။ဒါကြောင့်သစ္စာတရားနဲ့အကင်းကြီးတဲ့တရားကိုဟောတာဟာအလုံးပဲအရေးပါရရောက်ပါတယ်ဒုက္ခာရမှာအကျိုးသမရန်ဆရာတွေကယောဂီတွေရဲ့အလိုအကျိုက်ကိုကြအောင်မဟောရမပြောရကြဘူးမသိတော့တဲ့စကားလဲယောဂီတရားလဲဒါကြောင့်သူယောဂီတွေကသိကျဲပြီးတော့သိကျန်သွားရကြတယ်အကျိုးသမရန်ဆရာတွေကတော့ယောဂီတွေရဲ့အလိုအကျိုက်ကိုလည်းယောညီညွတ်အောင်ပြောရတယ်ဒါကြောင့်သူယောဂီဟာရဲ့နီးငယ်လောက်တရားထုတ်ကိုမှန်းပြီးတော့လာတယ်။ဒီလိုလာကတရားတည်းပြီးတရားတည်ဆုံးပြီးအားထုတ်သွားနိုင်ကြတယ်။ဒါကြောင့်သစ္စာတရားနဲ့ရောအောင်ဟောနိုင်တာဟာအင်္ဂလန်ကျေးဇူးများပါတယ်။သစ္စာတရားမှာတော့ဘဂဝါတို့ရဲ့သစ္စာတရားကိုအကျိုးမဲ့သိမြင်တော်မူတဲ့အတွက်ညာဟောရမူရင်တရားနာတဲ့သူတွေရဲ့သစ္စာတရားကိုသိကြည့်ပြီးသင်ပြောတဲ့တရားတွေကိုဟောကြားတော်မူပါတယ်။ဒါတော့နာနဲ့စိတ်ကြိုက်အောင်ပြေးပြောင်းရေးနှစ်သက်ပါဆိုတဲ့ ဓမ္မပရိပါဒနဲ့ညီမိမိတို့ရဲ့သစ္စာပြနဲ့လျော်တဲ့တရားကိုနာကြရတဲ့အတွက်လဲတရားနာရင်တရားသူကိုကြားရသွားကြပါလေဒီလိုအမျိုးမျိုးသောအကြောင်းတွေကြောင့်တရားနာရင်တရားသူရသွားကြတာတွေကိုသူ့ပေါင်းပြီးတော့သာကဓာမှာဒေသနာတရိယောတာနေဒေသနာတော်ရဲ့ဆုံး၌ကရုရာသီရိယပါဏသာသနာ7400တော့ဝိနည်းတတ္တဝါအပေါင်းတို့ဟာဓမ္မတိတမယောတရားသူကိုရကြင်တရားသူကိုသိခြင်းဖြစ်ပါれစသည်ဖြင့်ဟောပြထားတယ်လို့မှတ်ရမယ်သူပြောခဲ့တဲ့အတိုင်းတရားနာရင်တရားသူရသွားကြတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကအများကြီးပဲရှိပါတယ်ညာထုတ်ရင်တရားသူရသွားကြတာတွေကလည်းပဲအများကြီးပဲရှိပါတယ်အဲဒီလိုတရားသူရသွားကြတာတွေဟာလူကြောင့်ပုဂ္ဂိုလ်တွေလည်းအများကြီးပါပဲဘာသာဝင်ဖြစ်သွားကြတဲ့ဥပါဒကယောက်ျားဥပါဒိကမိန်းမတွေလည်းအများကြီးပါပဲဗရာဂံဖြစ်သူတွေလည်းမငဲလာပါဘူးအနာဂံဖြစ်တဲ့သူတွေလည်းရှိတာပဲညာနာဖြစ်ပြီးလူနဲ့ပြိဋ္ဌာန်ပြုသွားတဲ့ပုဂ္ဂိုလ်တွေတောင်မှငဲနေတော့ရှိသေးတာပဲအနာဂံပုဂ္ဂိုလ်တွေကတော့သုဒ္ဓဘာသာဇမဘုံမှာဖြစ်နေကြတယ်သောတာဂံသရဂံပုဂ္ဂိုလ်တွေကတော့အချို့ကသုဓမာရဏဒီမာဖြစ်နေကြအကျိုးကဒါဝိန္ဒနာဒီမာဖြစ်နေကြအကျိုးကယာမနာဒီမာအကျိုးကသုတ္တရာမဒီမာအကျိုးကနေမာတပိဏဒီမာအကျိုးကပရာရမိတဝိသဝေနဒီမာဖြစ်နေကြတယ်။နောက်ဒီဆောက်ကမှာဘုရားလက်ထက်တော်ကာလကအရိယဒဂါရမတွေအများကြီးရှိနေကြပါတယ်။အခုတရားနာနေကြတဲ့ပရိသတ်တွေကလည်းဘုရားလက်ထက်ကပုဂ္ဂိုလ်တွေလိုပါရမီထူးတဲ့ပုဂ္ဂိုလ်အမှုတလေတော့ပါရင်လဲပါနိုင်ပါတယ်။ရည်ရည်ရည်ဒီလာတွေကအားထုတ်လာလို့အင်ဂျင်ကြီးကျင်နေတဲ့ဒူးလဲဒူးတွေတော့ပါနိုင်ပါလေ။အဲဒီလိုဒူးတွေကတော့အခုတရားနာနေရင်လည်းတရားသူကိုရနိုင်ကြအောင်ရှိပါတယ်။ဒီလိုမရတော့မှအားထုတ်ဆဲပုဂ္ဂိုလ်တွေမှအတဲပြီးသူကအားထုတ်တာနဲ့မကြခင်တဲ့တရားသူကိုရသွားနိုင်ပါလေ။အမတုတ်မှုတဲ့သူတွေမှလည်းတရားထုတ်ဖို့နီးနားမှန်လို့ရတဲ့အတွက်အခွင့်အရေးတဲ့အခါမှအားထုတ်ပြီးတရားသူကိုရသွားနိုင်ပါလေ။အဲဒီလိုတရားသူကိုရသွားတဲ့လူတွေပဲဖြစ်ဖြစ်အခုလိုတရားနာပြီးသူ့လိုကောင်းမှုကိုပြုနေတဲ့လူတွေပဲဖြစ်ဖြစ်ဒီလိုပုဂ္ဂိုလ်တွေအားလုံးဟာအခုဘောကသုတိပြတ်ကြီးသိကြရတဲ့အခါနတ်ကြီးလျှောက်ထမှာအလိုရှိရာရောက်သွားကြမယ်။အဲဒီနတ်ကြီးရောက်သွားတဲ့အခါမှာတရားလက်ထက်ကရောက်နေနေကြတဲ့အရိယာနာတွင်နဲ့သူ့ကြရမှာပေါ့နာရီဝိဘကအစရှိရဲ့နာသားနာသမီးတွေနဲ့တွေ့ကြမယ်တွေ့တဲ့အခါကျတော့မြတ်စွာဘုရားထံကသူတို့နာပြအားထုတ်လာခဲ့တဲ့တရားတွေကိုမြင်များဆွေးနွေးနိုင်ကြပါလိမ့်မယ်အဲဒီနောက်ပြည့်လောကမှာသူတို့ကောင်းနေချင်းချင်းတရားဆွေးနွေးရတာဟာအင်မတန်ကိုရှင်ကြီးစရာကောင်းမှာပါပဲဒါပေမဲ့ဒီကုတရားနာပရိသတ်တွေကနတ်ကြီးတော့မြောက်ရှင်ပါဘူးသူလူပြည့်လောကမှာပဲရှိနေပါတယ်ဆိုရင်တော့မိမိတို့လိုရှိတဲ့အတိုင်းလူပြည်မှာပဲရှင်းနိုင်ပါတယ်ဒီလိုပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးဒီလိုကသူရရွာသူရိသမှာပဲရှင်းပြတတ်ကြတဲ့အတွက်ပြောရတာပါပဲအချိန်လုံးကအရင်ဆိုတာလွန်ခဲ့တဲ့25နှစ်အနည်း30လောက်ကပါပဲအဲဒီတုန်းကမောင်မြိုင်မှာပြိုးတကာကြီးတူသူ့အိမ်ကိုပြန်ပြီးတန်ခါတော်တွေကိုအန္တသုရံတဲ့သံဃာ့ဝိသီရဲ့အခါမှာနာယကဆရာတော်ကြီးကသံသူမောရဏကြီးကခေါ်တယ်။သံသူရဏကူတော်ကြောင့်ဒီဒီမှာပဲဖြစ်ဖြစ်၊ငါဒီမှာပဲဖြစ်ဖြစ်အသက်ရှင်ခြင်း၊အသင်္လာခြင်း၊ဓဝါကြီးခြင်း၊သံသာများခြင်း၊ဒုညာကြီးခြင်း၊ခေယာများခြင်း၊စီယုံသာပေါ်များခြင်းအစရှိတဲ့ဘုံချမ်းမာတွေကိုရသွားမဲ့အကြောင်းဘုသူမာရဲ့နတ်ကြီးမှာလည်းရောက်နိုင်တယ်။ဒါဝိမာနကြီးလည်းရောက်နိုင်တယ်ရာမသာသနာကြီးတွေရောက်နိုင်တယ်။နတ်ကြီးဆိုတာသူလုံးကိုယ်ဝါရင်းနဲ့တောက်ပါပြီးဘုံမိန်မာနေနဲ့ဥယင်ရေကံနေနဲ့ရေသာလေးနေနဲ့နာယထားရင်းနဲ့အင်္ဂဏပြောစရာကောင်းကြောင်းစကြည့်ချင်း။ရာတော်ကြီးကနတ်ကြီးချမ်းသာတယ်ဘုရားသာသာဟောကြတော်မူတယ်။ဒါလည်းဟောပြီးတော့ရာတော်ကြီးကသောင်းတကာကျော်ကြီးကိုအဲနဲ့တဲ့တကာကြီးနတ်ကြီးများမရောက်ရှင်ဘူးလားလို့နေတယ်ဒါက သံဃာတော်ကြီးကပြန်လျှောက်တယ်။ဒီလူတော်ကနတ်ပြည်တော်ရောက်ရှင်ကြီးရတဲ့။ပြီးတော့ဆရာတော်ကြီးကအားသင့်ပြီးတော့ရှင်။ဆရာကြီးကနတ်ပြည်တော်မြောက်ရှင်တယ်နဲ့ရှင်တို့တို့ထပ်ပြီးတော့မြင်းမြန်မြန်နဲ့ဒီတော်ကဘယ်မှမရောက်ရှင်ပါဘူး။ကိုယ်အိမ်နဲ့ကိုယ်ဝိကုသာနဲ့ဒီမှာဖြစ်နေတာပါပဲလို့ကျိုးတော်ကြီးကပြန်လျှောက်တယ်။ဒါတော့ဆရာတော်ကြီးကဒါလို့ဆိုရင်ဒါကြီးလိုရှိတဲ့အတိုင်းဒီဝင်းချန်နဲ့ဖြစ်မှာပါပဲလို့ဒီဝင်းထုတ်လိုက်ပါရဲ့အဲ့ဒါသူ့ဇာတိအလိုက်ပြီးနှုတ်ဘာသာပြုလိုက်တာပါပဲဒါပေမဲ့အဲ့လိုဟောတာမှန်လဲမှန်ပါရဲ့သူ့လိုရှိတဲ့သူကသူသိချင်ရမှဖြစ်နိုင်ပါရဲ့သံဃာကသူ့ချန်နဲ့မှဖြစ်ခြင်းရင်သူ့ကိုယ်ကသူ့ချန်နဲ့မှပဲပြည့်ချသိမှာပေါ့ဣဇတိဘိက္ခဝေသီလဝတ္တစေတောပဏိရိဝိတုဒ္ဓတာဘိက္ခုရဟန်းတော်သီလဝတ္တသီလရှိသောသူဤစေတောပဏိရိစိတ်ကိုသောက်တည်ထားခြင်းတောင်းတာခြင်းဒီဣဇတိတောင်းတာဒီအတိုင်းပင်ပြည့်စုံတတ်ပါတယ်တဲ့သူကဒီလိုဖြစ်ခြင်းဒီလိုဖြစ်မှာလဲဘုလိုဖြစ်ခြင်းလားဘုလိုဖြစ်မှာလဲဘုလိုရှိတဲ့အတိုင်းဤဤပြည့်စုံနိုင်ပါတယ်ဘာကြောင့်လဲဆိုရင်ဒီတုရာတာသီလစင်ကြယ်လို့ပါပဲသီလစင်ကြယ်လို့ပါလေလောကသေးတယ်သီလမစင်ကြယ်ရင်တော့ဘုံတို့ရှိတဲ့အတိုင်းကြီးရှိလိမ့်မယ်လို့သိကြပါဘူးသီလကလည်းစင်ကြယ်နေရင်တော့သိကြပါရဲ့ဒါကြောင့်အခုမတရားနာပရိသတ်တွေမှာတော့သီလကလည်းသူစင်ကြယ်နေတယ်ပညာနဲ့ကာလကြီးများလို့အခါမှဆိုရင်ဓမ္မဒီမှာဓမ္မထုံးစံအတိုင်းအင်းဒါပြောနေကြတဲ့ကာလကြီးပဲအထူးအရင်းဆိုတော့ဒီရန်ကုန်မြို့မှာလူငယ်သူငယ်တွေအပြောကြဆုံးပါပဲဒီလိုသူများတွေအကျိုးကြီးပြောနေကြတဲ့ခါကာလတွေမှာပဲမယ်လို့အဲဒီအကျိုးတွေကိုစိတ်ဝင်စားပဲသွန်လို့ပြီးတော့ဒီလိုကောင်းမှုတွေသူတော်ကောင်းတရားတွေသူတော်ကောင်းတရားတွေမှာသာစိတ်ဝင်စားလို့အကျိုးကသင်္ဟာပြုပြီးတော့တရားအထုတ်နေကြတယ်အကျိုးကလည်းဥပ္ပဒေမြတ်ဆောက်တည်ပြီးတရားအထုတ်နေကြတယ်ဒါကြောင့်ဘုရားနာနေကြတဲ့ပုဂ္ဂိုလ်တွေမှာသီလကအထူးစင်ကြနေပါတယ်။ဒီလိုသီလကအထူးစင်ကြနေတဲ့အတွက်ဒီပုဂ္ဂိုလ်တွေဟာငါဒီမှာဖြစ်ခြင်းနဲ့မိမိတို့လိုရှိတဲ့အတိုင်းငါဒီဖြစ်ကြမယ်။လူကြီးမှာပဲဖြစ်ခြင်းလို့ရှိရင်လည်းလူကြီးတွေမှာဖြစ်ကြမှာပဲ။ဓမ္မကြီးတွေမှာဖြစ်ခြင်းဓမ္မကြီးတွေမှာဖြစ်ကြမယ်။ဒီနေရာမှာသူတို့ကျိုးလို့လို့နဲ့စသည်ဘုရားဆိုရင်လည်းခုတော့ရှိတယ်။ဒါလည်းဆိုလို့ရှိရင်အခုနေခါမှာဘိုးဥရောပတိုက်အမေရိကတိုက်အစရှိတဲ့ကြားနိုင်ငံတွေကသုတ်တထုံးကနေတယ်။ဗမာနိုင်ငံကတောင်းမှုရှင်တွေဟာအဲဒီနိုင်ငံကြီးတွေသိမ်းညွတ်ပြီးအဲဒီနိုင်ငံတွေအတွက်အဖြစ်ကုန်မှာဘုရားဆိုရင်ဒီလေ။အဲဒီလိုသိမိကြတယ်လို့လည်းဘုရားတော့ယူဆထားတယ်။တချို့ကမေးကြဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာဒီလိုကောင်းမှုတွေကိုပြုနေပါရဲ့နဲ့ဘုရားဘာသာနိုင်ငံဟာဘာကြောင့်မတိုးတက်မကြီးပွားရလဲလို့မေးကြတယ်သူတို့ကဓမ္မပြီးကသေးရင်ဓမ္မပြီးမှာပဲဖြစ်တယ်လို့ဒီလိုသိကြပုံရပါတယ်အမှန်ကတော့ဒီလိုမှမဟုတ်ပဲသူတို့ကလည်းပြည်စုံနေတဲ့သူဟာသူ့လိုရှိရင်ဘယ်မှမဆိုဖြစ်နေတာကြီးရဲ့ဓမ္မပြီးကသူတို့ကရှိနေတဲ့ပုဂ္ဂိုလ်တွေဟာတို့တဲ့ကြီးပွားနေတဲ့ဝန်နိုင်ငံတွေဖြစ်ခြင်းအဲဒီနိုင်ငံတွေမှာသွားပြီးဖြစ်နိုင်ပါတယ်။ဒါကြောင့်အခြားနိုင်ငံတွေကအခုခါမှာကြီးကျယ်ခမ်းနားနေတဲ့ပုဂ္ဂိုလ်ကြီးတွေဟာဗမာပြည်ကဘုရားဘာသာဝင်ကောင်းမှုရှင်တွေလည်းဖြစ်နိုင်တာပဲ။ဗမာပြည်ကယခုနေ့ခါမှာအချင်းစင်ကြယ်တဲ့ကောင်းမှုအကြီးအကျယ်တွေကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တွေအလွန်ပဲပုံများပါတယ်။အဲဒီပုဂ္ဂိုလ်တွေဟာရွေးပြုထားတဲ့ကုသိုလ်အားလျော်စွာအကြီးအကျယ်အကျိုးပေးဝင်ရအောင်သူတို့ရဲ့မိဘဖြစ်တဲ့သူတွေဟာလည်းအမတန်ပေါများပြည့်စုံတဲ့ပုဂ္ဂိုလ်ကြီးဆရာပဲရင်းနဲ့ဓမ္မပြည်မှာတော့ဒီလိုပေါများပြည့်စုံတဲ့ပုဂ္ဂိုလ်ဦးရေကလည်းမများဘူးများများမရှိဘူးအခြားနိုင်ငံတွေမှာမှဒီလိုပေါများပြည့်စုံတဲ့ပုဂ္ဂိုလ်တွေကများများရှိတယ်ဒါကဓမ္မပြည်ကမိဘလောင်းတွေမလုံလောက်တာကြောင့်လဲမာဒီကကောင်းမှုရှင်တွေဟာကျမ်းနိုင်ငံရောက်သွားလို့အကြောင်းသိနေပါတယ်။အဲဒီလိုဇနီးကြီးနဲ့နိုင်ငံကြီးဟာဘာသာကြားတွေထဲမှာ သွားဖြစ်တယ်ဆိုရင်အခုဘုရားကဗုဒ္ဓဘာသာဝင်သူတော်ရှင်ကြီးဖြစ်နေတယ်လို့ရတာရကအကြောင်းတရားကြီးဖြစ်နေတယ်မယ်လို့အဲဒီဘာသာကြားတွေသွားဖြစ်တဲ့သူကသူသူရှင်ဘုရားနဲ့ဆိုရင်အဲဒီကမိဘအစ်တေရဲ့ဘာသာအစ်တေကိုလက်ခံရင်ဒီသွားမှာပဲလက်မခံဘဲနဲ့ဖြစ်နိုင်ပါမလားအဲဒါအလုံးပဲယူကြည့်ပါပဲဒါကြောင့်အဲ့လိုဘာသာတရားတွေပြည့်မသွားရအောင်ဘုရားဘာသာတရားကိုနည်းနည်းနည်းနည်းသိနေတဲ့အခုနေခါကလေးကဗရာတရားထိုင်မြင့်အောင်အားထုတ်သာဖို့လိုပါတယ်။တရားနဲ့ယုံကြည်တဲ့ဗရာတရားတရားနဲ့ယုံကြည်တဲ့ဗရာတရားသံဃာနဲ့ယုံကြည်တဲ့ဗရာတရားယေတနာသုံးပါးမှာယုံကြည်တဲ့ဗရာတရားတွေမပြတ်နိုင်အောင်မပြတ်နိုင်တဲ့အစဉ်တန်းရအောင်အားထုတ်ဖို့အလုံးပဲအရေးကြီးတာလေအဲ့ဒီမပြနိုင်တဲ့အစဉ်နှံဆိုတာကလည်းသောတာပန်ဖြစ်မှပြည့်စုံတယ်။အခုဘုရားကတရားအထုတ်လို့ငဘုံနိဗ္ဗာန်တရားကိုသိမြင်ပြီးသောတာပန်ဖြစ်သွားရင်တော့ယတနာသုံးပါးကိုယုံကြည်ရတဲ့တရားကမပြတ်တော့ဘူး။အဲ့လိုဆိုရင်တော့ဘယ်နှငါရောက်ရောက်လူတွေလူမျိုးတွေမှာပဲဖြစ်ဖြစ်ဒိဋ္ဌမရှိဘူးသိကြပါပြီ။အခုပြောနေတဲ့တိပိစကားတွေကသူတို့ကြီးရဲ့ပုဂ္ဂိုလ်တွေမှာကြည့်ညာပြနိုင်တဲ့အတွက်ဒုရဂဓမ္မတွေတခြားရောက်သွားရင်အမှန်တန်ရခဲ့တဲ့ဘုရားဘာသာဝင်ဖြစ်မှဆုံးဆုံးသွားမှာကိုဆိုရင်လို့အတူတူပြေးနေတာတွေပါပဲအခုနေကမှာယုတ်ဒီမှာသတ်ဖြစ်ပေါ်ရတာတော့လဲဘယ်မကောင်းတာပါဘူးဒါကလည်းတူတယ်မာယောဂါတွေလည်းများတယ်ဘဝရဒီဝရဝါရတွေလည်းကျုပ်သေးတယ်ဘေးရန်တွေလည်းများတယ်ဒါကြောင့်လူမြင်မာတော်ဖြစ်ပြမှာဘူးနာပြမှာလည်းဖြစ်ပါတယ်လို့ဆိုရင်တော့သုဒ္ဓဃာမရေအနာပြမှာဖြစ်ကြမှာပါပဲလူမာရင်မှာလည်းဖြစ်နိုင်တယ်ဒါရဏယာမသာဒီမှာလည်းဖြစ်နိုင်တယ်အဲ့ဒါမေဖို့မြာသေးရင်လည်းမိမိတို့ပြုထားတဲ့ဒါနာကုသိုလ်တွေဤအစွမ်းကြောင့်မိမိတို့လိုကြည့်ရာဖြစ်နိုင်ပါတယ်မေဖို့ရတဲ့ပုဂ္ဂိုလ်တွေအတွက်တော့အထူးပြောစရာမလိုပါဘူးနာပြဆိုတာသိပြီးတော့သူစားလာတာလည်းမဟုတ်ပါဘူးရောက်နိုင်ရပါတယ်။ဒါကြီးကျော်မျိုးကဒီနကားဆိုတဲ့လူတွေကဘာလို့ဆုံးမြလောင်းတာလှူတာနဲ့ဒါရဏနာကြီးကိုရောက်သွားပြီးတာပဲ။ဒီမာဒီယာတို့ဘာသာမတွေမှာသူ့လိုကောင်းမှုတွေအများကြီးရှိနေကြတာပဲ။ဘာလို့ဆုံးဘယ်ကမလဲ။ဒီလိုလိုက်ကြတဲ့ရဏကုသိုလ်တွေမနည်းဘူး။အများကြီးရှိနေကြတာပဲ။ဒီလားကလားဆိုရင်အချို့မှဘဏ္ဍာပြုလို့စောက်တည်တာနဲ့တောင်းနတ်ပြည်ရောက်ကြသေးတာပဲ။ဒီကလောက်ဘုရားဆောင်တာနဲ့ဒါမှနတ်ပြည်လောကဖြစ်သေးတာပဲအခုရောဂါဓမ္မတွေမှာဘုရားပြည်ဗျံကြရတယ်ဆိုရင်လည်းအများကြီးပဲဆောင်ဖို့နေကြတယ်ဝိပဿနာဘာဝနာဘုရားတရားကိုလည်းကြောင်းရနေကြတယ်ဒါကနတ်ပြည်ရောက်ချင်းရင်လွယ်လွယ်လေးနဲ့ရောက်မှာပေါ့ဘာကြောင့်မျိုးပဲကြည့်ရမလဲဒါကြောင့်ရောဂါဓမ္မတွေအားနတ်ပြည်ရောက်ချင်းရင်ရောက်ဖို့ကတော့ဒေရနေပါပြီအဲဒီလိုရောက်သွားတဲ့အခါနတ်ပြည်မှာရောက်နေနှင်းတဲ့ရိယာနာတွေကိုတွေ့ပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုဘယ်လိုနာခဲ့ရသလဲဘယ်လိုတရားတွေကိုအားထုတ်လာခဲ့သလဲဆိုတာမင်းများစုံစမ်းကြည့်ကြပေါ့အဲဒီတော့မင်းများဒီကမိမိတို့သိလာတဲ့တရားနဲ့ဤတော့ဆွေးနွေးနိုင်ပါတယ်ဆွေးနွေးကြည့်လို့ရအခုကအဲကမှာပြထားလိုက်ပါတယ်မြတ်စွာဘုရားလက်တော်ကာလတုန်းကသာဂေတာဆိုတဲ့မြို့မှာသဘောတရားဆိုတဲ့မြို့သမီးကျောင်းရှိတယ်ဘာဂေတမြို့ဆိုတာအိန္ဒိယပြည်အလယ်ပိုင်းသောဒရာတိုင်းထဲမှာရှိပါတယ်။ဘုရုံကဘုရုံကျောင်းတော်ဤဒီဟာဘာဝတိမြို့တော်ဤလက်တဲ့မြို့တစ်ခုပေါ့။ဘာဝတိနဲ့သာဥဇနာဝိပါရဲလို့ဆိုတဲ့ဥဇနာမှာအစ်မိုင်တော်ရှိတယ်လို့အခုဖြစ်သုတေသနာပညာရှိတွေကခံမှန်းထားကြတယ်။အဲဒီလိုခံမှန်းကြတာကလည်းဒါကရာများမှာပြထားတဲ့ရှင်ဝါရဥဇနာတွေကိုအခုလည်းဒီတိုင်းထွားပြီးကြည့်တဲ့အခါမှာပြင်နိုင်လောက်ပဲရှိတာကိုအများအားဖြင့်တွေ့ရလို့သမန်းထားကြတာပါပဲ။ဒါကြောင့်ပြင်နိုင်တော့ပြီဆိုတော့40နဲ့ပြင်နိုင်တော့ရှိမှာပေါ့။အဝတိဒီကနေပြီး40နဲ့ပြင်နိုင်တော့ရှိမယ်။အဲဒီဘာဂေကမျိုးကိုအယုဇအယောရိယလို့လဲခေါ်ပါတယ်။အခုလက္ခဏာလို့ခေါ်တဲ့မျိုးဟာဒီကဘာဂေတမျိုးတရားဌာနပဲလို့လည်းဆိုကြပါတယ်။အဲ့ဒီမျိုးကဝိသခာရဲ့ဖခင် အမြင်စရာတည်းကြီးနေရာမျိုးလည်းဖြစ်ပါတယ်အဲဒီသာဂိတမျိုးမှာဘောဓရာခေါ်တဲ့အမျိုးသမီးဟာမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကျင့်သုံးပြီးတော့ဘုဒ္ဓဘာသာဖြစ်သွားတယ်လူတရားထုတ်ကြတဲ့ဒကာဓမ္မတွေလိုပဲဖြစ်မှာပေါ့ဒီတော့မှလည်းတရားကဒီလိုအထောက်အထားပါပဲသူကျင့်စဉ်တွေကိုတော့သူ့ဟာသူပဲပေါ်ပြထားပါတယ်နောက်ပိုင်းကျတော့ကြားပါလိမ့်မယ်အဲ့ဒီမျိုးသမီးကအသက်တန်းတိုင်းနေပြီးသူ့လေသွားတဲ့အခါဒါရဏနာပြည်ကိုရောက်သွားတယ်။အဲ့ဒီမှာဒီရေခံလာတဲ့နာဂိမန်းကြီးနဲ့ချင်းနဲ့တရေကြီးဖြစ်ပြီးတော့နေပါတယ်။အနေသောအခါမှာအရှင်မမောက္ခလမထေရကဒါရဏနာပြည်ကိုဒီတေသာကြီးတွားချီတော်မူရင်အဲ့ဒီနာသမီးကိုတွေ့လာခဲ့တယ်။ဘုရင့်မထေရတင်မှာအဘိညာဉ်နဲ့ဘိုးရည်နဲ့ပြည်စုံတော့ဘယ်နေရာကြတာပဲ။နာဒီကိုကိုယ်တိုင်သွားရောက်ပြီးတော့လည်းကြီးစုနိုင်နေကိုယ်တိုင်မသွားပဲဒိဗ္ဗစကုပင်ရှင်နဲ့လူကြီးကနေပြီးကြည့်ရင်လည်းနတ်တွေကိုမြင်နိုင်တယ်ဒိဗ္ဗပဒပင်ရှင်နဲ့နတ်တွေရဲ့တန်ကိုလည်းကြားနိုင်တယ်ဆင်းမြင်ကြတာပဲသူနေကမှာတော့ဒီလိုခင်ရှင်ရပုဂ္ဂိုလ်ရဲ့လို့သင်္ကေတဆရာမရှိတဲ့အတွက်နတ်ပြည်လောကကိုသွားလည်းမသွားနိုင်ကြဘူးဒုံဒျံအာဂါဒယင်းများအစရှိတဲ့အင်းကြီးနဲ့သွားနိုင်လို့ရောက်သွားတောင်းမှဘဝနာတွေကိုမြင်နိုင်ရမှာလည်းမဟုတ်ပါဘူး။ဟိုထဏအထဏဒီကနာတွေကိုမပြောနိုင်အောင်တော့လူကြီးတွေရှိနေတဲ့ယုတ်ကိုးတွေဘုရုဆောင်တွေကိုတောင်မှမြင်နိုင်မဲရှိနေကြသေးတာပဲ။ဘုရုံကအဘိညာပုဂ္ဂိုလ်တွေကတော့ဘယ်ကနေပြီးကြည့်ကြည့်နာတွေကိုအဘိညာမျိုးရှိနေမြင်နိုင်တယ်။နာတွေပြောဆိုနေကြတဲ့သံဃာံကိုလည်းအဘိညာနာနဲ့ကြားနိုင်ကြတယ်။ဒီကလာလို့ရေဒီယိုတွေတယ်လီဖုန်းတွေဝိုင်ယာလက်တွေဘာမှမလို့ကိုယ်တိုင်သွားကြည့်ရင်လည်းကိုယ်တိုင်သွားကြည့်ရင်လည်းသိညွှန်လိုက်တာနဲ့သက္ကနာလေးပြင်မှာပဲလူရကိုရောက်သွားတယ်မြင်သားတွေလေးမြန်တွေဒုံမြန်တွေဘာမှမလို့ဘူးလဲလွယ်ကူတာပဲဒါကြောင့်ရှင်မမောက္ကလန်ကအပင်ကြီးတို့နဲ့နာပြည်ကိုမကြမကြကြွသွားလိမ့်ရှိပါတယ်ဒီလိုကြွလာတာကလည်းတခြားကြောင့်မဟုတ်ပါဘူးလူကိုယ်တိုင်မျက်မြင်ကြည့်စုပြီးတော့ဒီရိနာသနာသမီးဟာဘယ်လိုကုသိုလ်တွေကိုပြုသေးလို့နတ်ပြည်ရောက်ပြီးဘယ်လိုစီစဉ်ချမ်းသာတွေကိုခံစားနေရတယ်ဆိုတာကိုသက်သေကံပြရခြင်းလို့သွားရပါပဲအဲဒီတော့မသွားပဲလူပြေကနေပြီးခင်ရှင်ယုံနဲ့လည်းပြီးတော့ပြင်နေပါလေဒါပေမဲ့ကြွတော့ပြီးုံနဲ့ပြောတာကတော့ရည်ပြီးမထမလာဘူးဒီကနတ်ပြည်ကိုယ်တိုင်ကပြောလိုက်ပါတယ်ဆိုတော့အဲ့ဒီကနေပြောတာကမှပူပြီးဆင်းနေခိုင်ပါလေလူများမှလည်းစိတ်ဝင်စားပြီးတော့ရာဇရာတို့ဘောတက်ကြပြနေတယ်။ဒါကြောင့်မိကျော်ရကတော့လူတွေကလေးလေးစားစားယုံကြည်ပြီးရာဇရာတို့ဘောတော့အောင်လို့ရှင်မဟာမောဂလကနတ်ပြည်လောကကိုရွှေစားရွှေစီတော်မူပါတယ်တဲ့။အဲဒီလိုနတ်ပြည်တော်မူတဲ့အခါမှာဘုရားပြောခဲ့တဲ့ဘောတ္တာဆိုတဲ့နတ်သမီးကလေးရဲ့ဘဝိမာန်ဤကိုရောက်သွားတော့အရင်အသမီးလေးကဘဝမှာတော့သင်ပြီးတော့ရှင်မောက္ကလံကိုယူရသေးသိခိုးပြီးရည်တည်နေပါလေတဲ့။အဲဒီတော့ရှင်မောက္ကလံကမထေရကဒီလိုမေးတော်မူပါတဲ့။အသမီးလေးသင်ကိုယ်ကအယောင်ဝါရီအတော့ကြာကျဲကအယောင်ဝါရီလိုပဲအလွန်တောက်ပသင်နေပါပြီလေ။ဒီလိုသင်ရောင်တွေနဲ့ဒီလိုနာဖြစ်စဉ်တွေကိုရတာဟာဘယ်လိုကုသိုလ်ကောင်းမှုကြောင့်ပါလဲလို့မေးတော်မူပါတယ်။ဒီတော့အသမီးလေးကအစီအစံလျောက်ထားပါတယ်။ဒီတော့မှအစီအွားတော့ကလူကြီးလောကမှာကောသလတိုင်းတွေကသာဂိတခေါ်တဲ့မြို့မှာအမျိုးသမီးတူဖြစ်ခဲ့ပါတယ်။အမီးကတော့ဥပောသထလို့ခေါ်ပါတယ်။ဒီတော့မှတရားတော်တွေကိုကြားနာပြီးတော့မြတ်စွာဘုရားရဲ့သာသနာတော်မှာယုံကြည်တဲ့ညီညွတ်တဲ့တရားတရားနဲ့လည်းပြည့်စုံခဲ့ပါတယ်။ဘုရားတရားသံဃာရဏမြသုံးပါးကိုကိုယ်ဝယ်သိကပြီးရဏကုန်တည်တဲ့ဥပဒရာမှာလည်းသိခဲ့ပါရဲ့တဲ့။ဒါရုံကြည်မှုဒီညုံမှုတရားပြားနဲ့ပြည့်စုံတော့ဥပဒိကရဏသုံးရကိုသိကကိုယ်ဝယ်တော့ဥပဒိကမှာပြီး။အာသိသိခဲ့ပါရင်သင်တရားတဲ့။ဘုရားတရားသံဃာရဏမြသုံးပါးကိုသိကကိုယ်ဝယ်တာကိုရဏကုန်လို့ခေါ်တယ်။အခုဘုဒ္ဓံသရဏံဂစ္ဆာမိသမန္တရဏဝိသာမိသံဃံတရဏဝိသာမိလို့ပြောရတာဗျာတရဏဂုံနေပါပဲ အဲ့ဒီသံဃာတွေကသောတန်တရဏံငိသာမိမြတ်စွာဘုရားကိုကိုယ်တော်ရဟူ၍သိတတ်ပါれလို့ဆိုရစကားရဲ့အဓိပ္ပာယ်ကတော့မြတ်စွာဘုရားဟာဘုရားလုံးသမဆုံးပြီးတော်မူတယ်။ဘုရင်နာခြင်းသိခြင်းစိုက်ပြီးတော့ဆင်းရဲခပင်းငင်းငင်းနဲ့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့ပြီးတော့အဲ့ဒီနိဗ္ဗာန်ချမ်းသာကိုသတ္တဝါအများကြီးခံစားနိုင်အောင်လို့ဘုရားတော်တွေကိုဟောကြားတော်မူခဲ့တယ်သာကြာဟောတဲ့အတိုင်းနိုင်နာပြီးအပြင်းပဲလေးပါးမှလုံးရောက်သွားမယ်။ဒီနေ့ကဒိမ့်မှလည်းလုံးရောက်သွားမယ်လို့ဒီလိုယုံကြည်ပြီးတော့ညစွာကြောက်အားကိုးပါလေလို့ပြောလိုပါတယ်။ဘုကလာမှယင်းမကောင်းထိုင်မသားမကြမ်းမှဖြစ်တဲ့အခါဤစီအမြအားကိုးရတယ်လို့ပါပဲ။